လာမယ့်သတင်းပတ်ထဲမှာဘင်္ဂလားဒေ့ရှ်ဘတ်ဆန်ချာကျွန်းစီကိုရိုဟင်ဂျာဒုက္ခသည်စခန်းတွေကနေဒုက္ခသည်တွေဒုတိယအထုပ်ပြောင်းရွှေ့ကြဖို့ပြင်ဆင်နေကြတဲ့အကြောင်းကျမစုမုံကတင်ပြပေးကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံစကော့စ်ဘဇားဒေသကရိုဟင်ဂျာစခန်းတွေထဲမှာရခိုင်မြောက်ပိုင်းကနေတိမ်းရှောင်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တသန်းလောက်ထိလူဦးရေထူထပ်များပြားလာနေလို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဘာဆန်ဂျာကျွန်းစီကိုမိမိသဘောနဲ့မိမိပြောင်းရွှေ့လူသူတွေကိုနေရာချပေးနေတာဖြစ်ပါတယ်။ရိုဟင်ဂျာတသိန်းလောက်ကိုကျွန်းကိုပို့ပြီးနေရာခွဲချဖို့စီစဉ်ထားပြီးတဲ့နောက်ပြီးခဲ့တဲ့ဒီဇင်ဘာလ4ရက်နေ့ကတော့ပထမဆုံးအထုပ်ဖြစ်နေရိုဟင်ဂျာဒုက္ခသည်1600ကျော်ပြောင်းရွှေ့သွားကြတာပါ။အခုလာမယ့်သတင်းပတ်ဒီဇင်ဘာလ15ရက်နေ့မှာတော့ဒုတိယအထုပ်ပြောင်းရွှေ့ကြဖို့စခန်းတာဝန်ခံတွေပြင်ဆင်နေကြတဲ့အကြောင်းပါလူခါလီဒုက္ခသည်စခန်းအမှတ်6မှာနေတဲ့ရိုဟင်ဂျာဒုက္ခသည်ဥကြုံမြင့်ကပြောပြပါဗျ။
ဒီစကားလူကြီးပိုင်းတွေကဒီဇင်ဘာ15ရက်နေ့ဒုတိယအထုပ်ကိုဗာချန်ကျောင်းကျွန်းကိုစတင်ကျင်းပမယ်ဆိုပြီးတော့အဲလိုပြောပြပါဗျ။ပါလူခါလီအမေတို့တကားတော့လူပေါင်း100ကျော်နေရာနေပါလို့ပထမအထုပ်မှာပါနေတာကိုသိသေးရပါဗျ။သူတို့ရစံသားလျော်သွားတယ်လို့ကျွန်တော်တို့ပြောရပါတယ်။အကျဉ်းကျတော့ကောစံသားကိုကျွန်တော်ကလောလောဆယ်မဖြေပြရပါဘူးကွ။တော့ကြည်အများဆုံးကတော့သူတို့ကဘာကြောင့်လဲကျုံကိုသွားဖို့စိတ်ဆန္ဒမရှိတာကိုပြောရပါတယ်။အများဆုံးကသူရဲ့ငြင်းရင်မြန်မာနိုင်ငံကိုပဲဒေသလုံးချောင်းသွားပြန်လာရဖို့ပဲလူလာနေကြတာကိုပြောရပါတယ်
။အဲ့ဒီရောက်သွားတဲ့လူတွေနဲ့ရောအဆက်အသွယ်ရှိလား?သူတို့ရောဒီဘလို့အခြေအနေတွေအနေထားတွေရင်ဆိုင်နေရလဲပေါ့နော်။သူတို့အဲ့မှာဟိုနေထိုင်ရေးတွေနောက်သူတို့အလုပ်လုပ်ကြိုက်ဖို့စိုက်ပျိုးရေးမွေးမြူရေးပေါ့နော်။အခုလောလောဆယ်လုပ်နေကြတယ်လို့သတင်းကြားရလဲရှင့်ဟုတ
်။ကျွန်တော်ဘာလို့ကလေးဒုက္ခကြီးစကားအဲဟောတာဝန်ခံပေါ့။အဲဒီနေ့ပြီးတော့တယောက်ဒီတော်စု90လောက်တာဝန်တာကိုတွေ့ရတယ်။သူနဲ့ဆက်ကြရတာကသူရဲ့သတင်းကကျလာနေစီအခုလောလောဆယ်ကနည်းနည်းပါးပါးရနေတာကိုပြောတယ်။အော်အလောက်တိုင်းတော့အစီအပကစီစဉ်နေစီတဲ့လူကျပါရတယ်လို့ပြောပါလေ
။လောလောဆယ်မှာတော့ဘာဆန်ကျကျုံကိုရောက်သွားတဲ့သူတွေဟာသူတို့ဘဝအခြေတကျရည်တည်နိုင်ရေးအဆင်ပြေအောင်ကြိုးစားနေနေကြရပါတယ်။ဒုတိယတသုတ်ထပ်ပို့ဖို့စခန်းတာဝန်ခံတွေစီစဉ်နေတယ်ဆိုပေမဲ့ဘသူတွေပါဝင်မလဲ။ဘရော့သွားမလဲဆိုတာပွင့်လင်းမြင်သာစွာနဲ့ဒုက္ခသည်တွေကိုပြောပြတာမရှိဘူးလို့ကုတုဘလောက်ဒုက္ခသည်စခန်းအမှတ်9မှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်မိုဟာမက်ဆူလ်တန်ကပြောပြပါတယ်
ဒုတိယချုပ်ကိုသူတို့အစီအစဉ်လုပ်နေတာရဲဘယ်နည်းချမယ်ပေါ်ပေါ်တင်နေဒီမှာအစီအစဉ်ရာခေါ်လာလို့မျိုးမျိုးတွေ့ပါဘူးအခုပုံစံကတော့ဒီမှာဒါပွင့်လင်းမြင်သာအောင်လောက်တာကြံတော့မပေးပါဘူးဘာချောင်းချောသွားမယ်ဆိုတာအများကြီးကသူ့နိုင်ငံကိုပဲပုံမြင်မြင်ဆန်ဆန်နဲ့တင်
ကျွန်းစီကိုပထမအထုပ်ပါသွားတဲ့သူတွေနဲ့စခန်းထဲကကြံခဲ့တဲ့သူတွေဖုန်းဆက်သွယ်ရတဲ့အချိန်မှာတော့အချိန်တွေကိုစိုးရိမ်ကြလို့မေးမြန်းခဲ့ကြတယ်လို့ဒုက္ခသည်မိုဟာမက်ကပြောပြပါတယ်
အကျံတွေကကျွန်တော်ဂျာတီရတာကတန်ကျလုံးစံတာတို့စာပင်ချုံတို့ဒါတွေကတော့ခေါင်းတယ်လို့ပြောတယ်ဒါလည်းဒါကတော့ရေရှင်မှာတော့သူကစေကောင်းမလားမကောင်းဘူးလားဒါသူတို့ချူပြီးတော့ပြောလို့မရပါဘူးလေပြီးတော့ငါသွားရှာတဲ့လူတယောက်ကအရေးခံရတာတောင်ရှိတယ်လေအခုလောလောဆယ်ကလော့ကန်ရက်တက်ပြီးတော့ဘာမှမလဲရသေးပါဘူးလို့အဲ့လိုပဲကြားသိရတယ်ကျင်လဲ
ဒုက္ခတွေတွေကိုပထမအထုပ်ဖြစ်နေပြောင်းရွှေ့လိုက်နိုင်တာဟာအောင်မြင်မှုဖြစ်ရှုမြင်နိုင်ကြောင်းပါစန်းချာကျွန်းဂျီမန်ကိန်းကိုကြီးကြပ်ကိုကွဲရသူဗိုလ်မှူးချုပ်က VOA ကိုပြောဆိုထားပါတယ်ဒါပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာဒုက္ခတွေတွေကိုပါစန်းချာကျွန်းကိုပို့တာနဲ့နောက်ထပ်ပို့ဖို့စီစဉ်နေတဲ့အပေါ်မှာအမေရိကန်ဆိုရဘက်ကဆိုရင်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲကြေညာချက်ထုတ်ပြန်ထားပါတယ်သူတို့သဘောနဲ့သူတို့သွားလို့သူတွေကိုသာပို့ဆောင်ရမှာဖြစ်တယ်လို့သွားဖို့ဖိအားပေးတာအကြက်ကိုင်းတာမလုပ်ရဘူးလို့ကုလသမဂ္ဂကပြောထားတဲ့အတိုင်းအမေရိကန်ပြည်ထောင်စုကလည်းကုလသမဂ္ဂနဲ့အတူရက်တည်တယ်လို့ထုတ်ပြန်ထားပါတယ်ရှင်ကျွန်မစုမုံမှာ